စကိုင်းတိုင်းရင်းမြစ်မြို့နယ်တွေကကောင်းစင်ကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကောင်းစင်ကျေးရွာကိုလည်းစစ်ကောင်စီတပ်တွေကမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘုံနဲ့ဝက်လက်မြို့နယ်အဆက်နဲ့ကမ်းပလူမြို့နယ်တွေကရွာတွေမှာလည်းစစ်ကောင်စီစစ်ကြောင်းကနေမီးရှင်းလင်းရေးတွေကြောင့်ဒေသခံတွေလက်နက်ကြီးထိမှန်ပြီ စ်က100ကျော်လောက်တက်သွားတဲ့ဇွန်လ16ရက်နေ့ကလေးကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ဆောင်နေကြရပါတယ်အဲ့ဒီစစ်ကောင်စီရင်နှင်းဟာပလဲနယ်ဘက်ကိုဆက်မသွားတော့ဘဲကောင်းစင်ရွာကိုပြန်ဝင်လာပြီးဇွန်လ19ရက်နေ့အထိကောင်းစင်ရွာထဲမှာပဲတက်ဆွဲထားခဲ့တာလို့ဒေသခံတွေကပြောပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာလဲကောင်းစင်ရွာတွေကစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုခြေရွာကိုလည်းမီးရှို့နေတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဆရာတော်တစ်ပါးကအခုလိုမိန့်ပါတယ်
ဒီလမ်းမှာရှိတဲ့ကောင်းစင်ကြီးွာကိုမနဲ့ရှစ်ခွဲ9နာရီတော့ကမီးရှို့သူတို့ရှေ့ကိုထွက်သွားတဲ့အချိန်မှာပဲဦးလေးအပါအဝင်ပေါ့နော်ဒီသားပဲပြည်သူတွေကဝိုင်းပြီးတော့မီးငြိမ်သက်ကြတယ်ပေါ့နော်အဲ့ဒီလိုမီးငြိမ်သက်တယ်ဆိုရင်ပဲပြန်ပြီးတော့အရှေ့အနေပြန်ဝင်လာတယ်ပေါ့ဒီမှာကြီးအဲ့လိုဝင်လာတဲ့အခါကျတော့ဒီသူတို့ရဲ့ပြစ်ခတ်မှုတွေကြောင့်မို့လို့ဒီဦးလေးတို့လည်းအသက်လူပြီးတော့ပြေးခဲ့ရပြီးတော့အခုတခါကြားနေခဲ့တဲ့ဒေသခံပြည်သူကပေါ်ရေးအဖွဲ့တွေနဲ့ပြည်ထောင်စုကတိုက်ပွဲဖြစ်နေရတယ
်စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတဲကအိမ်ဘယ်နှလုံးမီးလောင်ခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးစစ်ကောင်စီစစ်ကြောင်းရွာနီးကနေဖြတ်သွားကြတဲ့ကကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကဆက်ပြီးမိန့်ပါတယ်
ကြည့်ရတာတော့သူတို့ဒီနန်းမှာစစ်ကောင်စီရင်နှန်းတရားကြော်ဖြတ်တယ်ဆိုရင်ပဲပေလဲပေနန်းမှာရှိတဲ့ရွာပေါင်းများစွာပေါ့နော်ဒကမကြီးဒီရေဘပင်ကနေဒီဘက်ဆိုရင်၄၅၆ရွာလောက်ရှိနေပြီသူရဲ့အပြင်လေထောင်ကျုံမှာပေါ့နော်ဒီလမ်းလေးမှာတွေ့တဲ့မြရွာတွေတဲကနေမှရေကဲတိတာတီဘူးအဖို့တားပစ္စည်းများနဲ့အတူနောက်ဆုံးဒီလက်ထိုးလွှာမကြံသပွဲကလက်ထိုင်အစားရှိတဲ့အိမ်သုံးပစ္စည်းမျိုးတုံကိုကားတွေနဲ့တင်းယူလာတယ
်ဗျဂျွန်လ18ရက်နေ့စနေနေ့ကရွှေဘိုခရိုင်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်3စီးနဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်ကလမကျေးရွာအုပ်စုတွေကလက်ကောက်ကျရွာအနီးမှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်အရသားနှစ်ဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံတဦးကပြောပြပါတယ
်စနေ3စီးနဲ့ဆင်းလာပြီးတော့ကြောင်မြောင်းဘက်ကဆင်းလာပြီးတော့အဲကလမကျေးရွာပါအဲ့ဝါတာနာတော်ကြီးနဲ့လာပြီးတော့အဲ့ဝါစက်ကြောင်စီနဲ့ပြူစော်ရီအဖွဲ့ပါလေလက်လက်ကြီးတွေနဲ့ပြစ်တယ်လက်ကောက်ကြသေးရွာကဆောင်းဆန်းဝဲအဲ့36နှစ်အရွယ်အဲ့ဒီမှာအနေလူဟောင်းစီဘက်ကဘိုးကုန်းစက်ကမှဆုံးတယ်လက်လက်ကြီးချိန်မှန်ပြီးတော့အဲ့ခုံးမုံကုန်းသေးရွာကအောင်ကြီးဆိုတဲ့ကလေးသူကလည်းအသက်35ပတ်စာလောက်ပဲသူလည်းတည်သူလည်းလက်လက်ကြီးချိန်မှန်တာပဲအဲ့ခုံးမုံကခိုင်လေးဆိုတဲ့ကလေးကညာဘက်လက်မောင်းလက်နေဒီဖြစ်မှပြီးတော့သူကလက်မောင်းအရင်းနဲ့ဆက်ရတယ
်အဲ့ဒီစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့လက်ကောက်ကျကြေးရွာအနားမှာတနအီခွဲဝင်းကျင်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်အဲ့ဒီပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေပြန်မဆုတ်ခင်မှာလက်ကောက်ကျရွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ
်လက်ကောက်ကျကျိုးဆွဲကိုပထမမီးရှို့ရလို့ပြန်ဆောင်နေတဲ့ကျွန်းဆွယ်လေးမှာပြန်ဆောင်နေတဲ့နေလေးတွေမှတ်မများအကုန်မီးရှို့တယ်လက်ကောက်ကြရွာတွေကဆက်ဆောင်နေတဲ့လက်အပြန်ကိုရကိုပြန်ကြရပြီဆိုပြီးတော့ယာယီတဲဆောက်ပြီးနေတဲ့အလေးတွေကိုထပ်ဆို့ရပါဗျာအမဲဆုံးကိုလုံးနဲ့မနေပ
ါကမ်းဘလူမြို့နယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကြေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတလျှောက်ကြေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိတယ်လို့တချို့ကတော့အလောင်းမဲပြန်တွေ့ရတာဒီအများကြီးရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါဗျ
။ပြီးခဲ့တဲ့တပတ်အတွင်းကဆိုရင်ကျွန်တော်တို့ဒီဝါဒီမှာအများကြီးအတက်ခံရတယ်ပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်တို့အရှိဆုံးပြန်လာတဲ့ဆက်ကြောင်ကလမ်းမှာမိတယ်တင်ပေါ်9ရက်ကလည်းတစ်ခါတည်းတက်သွားတယ်ကျွန်တော်တို့ဇော်ချောင်းလူဘက်ကိုမီးရှို့ပြီးတော့ကျွန်တော်တို့အင်ကုန်မဲတက်တဲ့ဆက်ကြောင်ကအပြန်ပေါ့ဗျာသူကချက်တင်းဝင်ချက်တင်းကနေပြီးဒုတိယတက်တော့ဆက်ထွက်ဆက်တွေ့တဲ့အချိန်မှာမှကျွန်တော်တို့အခုဒီဟောပေါ်လမ်းမှာတွေ့ရရွာလူကြီးဟောပါလို့ဆိုဒီကတော့ပြည်ကြီးပေါ့ဗျာဟိုကျွန်တော်တို့ကြီးပါဘာကပါပေါ့ဗျာအဲ့လို ဆိုပြီးတွေ့ရလူဖမ်းပြီးတော့ကျွန်တော်တို့မတင်ငါလူဒီတိုင်းတက်ပြထားရတာပဲကျိုးတုတ်ပြီးတော့ဟိုတချို့လည်းပြန်လွတ်တာရှိတယ်လို့တချို့ကကြတော့လေတင့်မော်တေးပါပဲကျွန်တော်တို့ငါရောက်ငါရောက်စလုံးဟိုအတက်ခံရပေါ့ကျန်တဲ့ယူရီကတော့ငါရောက်ဖမ်းတာဟိုနှစ်ယောက်လောက်ပြန်လွတ်တာလို့ပါလို့ဆိုအသေးစိတ်ကြောင့်ကျွန်တော်တို့အကုန်လုံးလိုက်မရတာတွေလည်းရှိတယ်ဗျာဟိုလူကြီးလူကောင်းကြီးပြန်ဆက်လို့
ကျွန်တော်ဓာတ်ပေါ်တွေကိုသဘောငားရဲလောက်နေမှာတော့တော်တော်ကြာမှတို့ပြန်တွေ့ပြန်ရှာမှတွေ့တာဟုတ်တယ်ကျွန်တော်တို့ကလည်းစကိုင်းတိုင်းတွင်းမှာတော့တိုင်းစစ်ဌာနချုပ်အခြေစိုက်ရာမုံရွာမြို့ပတ်ပတ်လဲရှိဖြစ်တဲ့ရင်းမပင်ပင်လဲချောင်းဦးမြင်းမှုအရတော်ဝက်လက်စားတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝင်းကျင်လောက်ရှိနေပါပြ ဆက်ချောက်ရက်နေ့ခရေကအဲ့ဒီတခြားမှာရှိတဲ့ကောင်းကင်ကြီးဝါဒီမှာအများကြီးအသက်ခံရတဲ့တောင်ပြောင်းမကျဆင်းလာပြီးတော့တောင်ပြောင်းမကျဆင်းလာပြီးတော့အဲ့ဒီလက်မှတ်လုပ်ငန်းတွေလုပ်နေတယ်လို့ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်။